ကျတော့ ပေါ်တော့ဒီပြည်တွင်းပြည်ပ
ဘာသာရေးအဖွဲ့အစည်းအရာခေါင်းဆောင်တွေပေါ်တော့မနေ့ကစတင်ပြီးတော့ထွက်သွားတဲ့ဒီရခိုင်ပြည်နယ်ခီးစင်မှာဘယ်နေရာတွေများသွားဖို့ရှိမလဲပြောစရာရယ်ကျွန်တော်တို့မနေ့ကစစ်တွေကိုရောက်ပါတယ်ဒီနေ့မနေ့ကိုကျွန်တော်တို့ဟယ်လီကော်ပတာနဲ့ဟိုမောင်းတုံးကိုလာပါတယ်လက်ဝဲတောင်ကျိုစခန်းရောက်ပြီးကျွန်တော်ကကုရအူသွားမယ်ဝေတာလီသွားမယ်အဆောက်အဦတွေပဲစောက်ထားတာတွေ့တယ်ဟိုလာဝကကကျွန်တော
ခတွေတွေသိနေကြတော့ဒုက္ခတွေတွေအားလုံးမြန်မာပြည်ရဲ့ဝန်ထမ်းနဲ့တယောက်မကျန်အကုန်လုံး NVC မယူမနေရယူရမယ်ဆိုတဲ့အချက်ကိုသိနေတယ်။အဲ့ဒီအချက်ကြောင့်လည်းပဲဒီဒုက္ခတွေတွေကမလာဘူးအတွက်ဆိုတာအဲ့ဒါ80ရာခိုင်နှုန်းကအဲ့ဒါပါလေပြ။အခုတော့ဒီမှာလောကကနေရှင်းပြတာက NVC ကြီးအထောက်အထားမရှိသောပုဂ္ဂိုလ်များအတွက်သုံးခေါက်ချိုးတွေရှိမယ်။နိုင်ငံသားကြိုက်ရတဲ့လူတွေတောင်ရှိမယ်တချို့ white card ကိုလဲထားတဲ့အခါမှာဖြတ်ပိုင်းနေတယ်ရှိတယ်အဲ့ဒီလူတွေဒီ NVC process နဲ့ civilian blue card နဲ့နိုင်ငံသားတန်းလျှောက်လို့ရတယ်အခဲဒီပုဂ္ဂိုလ်တွေကပြည်ဖက်ကအတွက်မှာပြီးလောင်သွားတယ်ပြည်ရင်းလွှမ်းရပျောက်ဆုံးသွားရင်ကျွန်တော်တို့ဘယ်လိုလုပ်ပေးမလဲအဲ့လိုပြီးတဲ့အခါမှာသက်ဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့ data ရှင်းရှင်းလင်းလင်းပြောတယ်ကျွန်တော်တို့မှာ copy တွေရှိတယ်ဒီအထောက်အထားတွေနဲ့တိုက်ဆိုင်စစ်ဆေးပြီးတော့သူတို့ဘယ်ရွာမှာနေတယ်သူတို့လိပ်စာပြောတယ်ဆိုရင်သူတို့ကိုရတဲ့ရတဲ့အခွင့်အရေးတွေကိုဒီနေ့တိုင်းသူတို့လုတ်ပေးပါမယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ရခဲ့တယ်ပြန
်ခီးစဉ်အတွင်းမှာရောဒေတာကန်တွေနဲ့ဆရာတို့တွေ့သွားဖို့အခြေအနေရှိမလဲလို့
ဟုတ်ကဲ့အခုလောလောဆယ်တော့ကျွန်တော်တို့ဝေသာလီဘက်မှာမျိုးတို့ဟင်ဒူတို့နဲ့တွေ့မှုရှိတယ်ပေါ့နော်ဒီဘောင်းတော့မှာတော့အများစုကတော့မွတ်စလင်တွေရှိပါတယ်အဲ့တော့ကျွန်တော်ဆက်တွေ့ပါအခုကျွန်တော်ပြန်ရောက်လို့ရှိရင်ကမ့်ပြေသွားမှုရှိတယ်ဆက်တွေ့ပါဝင်ရပါရှိတယ်ဟုတ်တို့ကလည်းစကားနေရောအဲ့ဘွာလီရောကျွန်တော်တော့တွေ့ဖို့
ရခိုင်မြန်မာခီးစံမတိုင်ခင်အားဆိုရင်လဲဆရာတို့ဒီနေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့လဲဆရာတို့တွေ့ဆုံခဲ့တာရှိတယ်သူ့အနေနဲ့ရောဒီခီးစံအတွက်ပေါ့နော်ဆရာတို့မြစ်တာရက်ခံတာတွေဘာတွေများပါများရှိမလဲလို့ပါ
သူကတော့လူတွေမှာသလို့ရှိရင်ဒီလိုစိုးနဲ့အကောင်းအမြဲလွန်ဆွဲနေတဲ့ဟာပေါ့လေအဲ့တော့ကဆင်းရဲဒုက္ခတွေ့တဲ့လူတွေကတော့အမြဲတမ်းသူတို့အတွက်ကတော့မကြည်မခဲနိုင်ကြတဲ့ရှိတဲ့သဘာဝလေးတွေပေါ့လေသူစိတ်သဘာဝအကြောင်းလေးတွေနဲ့ကျွန်တော်တို့ဘာသာရေးဓမ္မကြီးရဲ့အခန်းကဏ္ဍကိုသူလက်ခံအပြည့်အစုံပြုတယ်ဆိုတာကျွန်တော်တို့အသိပြည်နဲ့တွေ့လိုက်ရပါတယ
်ဆရာတို့ပေါ်တော့ဒီကိုသွားခြင်းအဓိကဟိုရည်ရွယ်ချက်ဆိုရင်ဘယ်လိုများပြောနိုင်မလဲ
အချက်အလက်ရှားပြီးစူးစမ်းရေးဆိုတာလည်းပါတယ်တကယ်လက်တွေ့ခံစားနေရတဲ့နှစ်ဖက်ပြည်သူများအားလုံးကိုလည်းညီညွတ်ရေးအတွက်ပါရခိုင်အရေးကလည်းတနိုင်ငံလုံးအရေးကြီးတယ်နောက်ပြီးတော့မြန်မာနိုင်ငံရဲ့အခြားအရေးဒေသများမှာလည်းမငြိမ်းမချမ်းနေဖြစ်နေတယ်အားလုံးအတွက်ကိုလည်းကျွန်တော်တို့အာရုံရှိပါတယ်ဟိုပချင်းဘက်ကောချမ်းဘက်ကောပြင်းဘက်ကောအားလုံးဘာသာရေးဆောင်ဆောင်များအနေနဲ့စစ်မှန်များရက်စဲပြီးညီညွတ်ရေးကြအောင်ကျွန်တော်တို့ပြည်လူများဆောင်ရွက်နိုင်မယ်ဆိုတော့လေးလာစူးစမ်းဖို့အတွက်အပ္ပနာမကျွန်တော်တို့ဖြည့်ဆည်းနေအနေနဲ့အဲ့ဒါလေးလုပ်နေတာပေါ့ကျွန်တော်တို့ဘာသာရေးကောင်းကောင်းတွေတွေ့ရှိတဲ့ပြည်ပြည်နောက်ရှိလုံးမဲ့ဟာဒီကိုသက်ဆိုင်ရာ stakeholders တွေကိုပေါ်ပြောမှာပေါ့ဗျာအဲ့ဒီမှာအကြီးကြီးဆိုင်ရာကလမဏီလည်းပါမယ် UN နဲ့ပါမယ်ဒီငင်းငယ်ရေးကိုလှူလာတော့သူတွေအားလုံးအတွက်ပေါ့ဗျာ
သင်ပြီးဖြေပြရကျေးဇူးပါဆရာရေ
ကျေးဇူးပါဗျာ